စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကလေကားကျွော်နယ်ကုကူကျွော်ရီကအိမ်တချို့ဒီကနေ့မနက်ပိုင်းကမီးရှို့ဖျက်ဆီးခံရပါတယ်။ဒေသတဝိုက်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီတပ်တွေကနယ်မြေရှုလျင်းအနေနဲ့ရွာတွေကိုဝင်ရောက်လာနေတယ်လို့ဒေသခံတွေကတော့ပြောပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုမမြစင်အောင်ကပြောကြားပေးပါမယ်။
ကလေးမျိုးနယ်တောင်ပိုင်းမြစ်တာမြေအရှိဘက်ကန်ဖြစ်တဲ့လဲချားကြီးရွာနဲ့ကုတ်ကိုကြီးရွာတွေမှာဒီကနေ့မနေ့10နှစ်လောက်ကစပြီးတော့မီးရှို့ဖျက်ဆီးခံရတယ်လို့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့လဲချားရွာကန်တူကစီရီကိုပြောပါတယ
်။ကုတ်ကြီးကိုမီးရှို့များတော့ကိုအခြေအနေဆိုးနေပါသေးတယ်။အဲ့ဖြစ်တရားကျော်လောက်ရှိတဲ့ရွာလေးကိုစစ်ကောင်စီကမီးပားဆုံးရပါအမှန်ကဲ10နှစ်လောက်ကစဆုတာမှခဏစီရဆိုအင်စီရတော့ဒါ20ဒါကျောင်းဆရာတော်ကြော်သွားပြီအမကဆရာတော်ကြော်သွားပြီအခုဆိုရှိရင်လည်းပုံနေပါပြီအခုဒီဖုန်းကြီးကတော့အခုချစ်ကူနေနေတာဘူးနောက်တော့ဆွတ်ဆုံရဆင်လာတယ်ဆက်ကောင်စီကကိုယ်တိုင်ကတော့ဝင်ကြည့်အောင်ပါဘူးအမကျွန်တော်တို့ကအနားမှာရှိတဲ့ရွာလေးကနေနေရတာပါ
ကြီးရွာကိုမီးရှို့တာဆက်ကောင်စီတပ်ကဖြစ်တယ်လို့မျက်မြင်ကြီးရွာသားတွေကပြောပေမဲ့ဆက်ကောင်စီဘက်ကတော့ဒီကိစ္စမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးနွေမာ28နှစ်ကလေးကစစ်ကောင်စီကအင်အားအမြောက်အများနဲ့ကြေးရွာတွေဘက်ကိုနေနေရှင်းနေရေးဆိုပြီးတော့စစ်ကြောင်းထိုးလာတာကြောင့်လေကြားရွာ၊ကိုကိုရွာ၊ရေရှင်ရွာ၊အင်းကျွန်းရွာနဲ့ရှားတော်ရွာအပြင်ကြောက်ပြူရွာ၊ကြောက်ဆဲရွာ၊မုံတော်ရွာ၊အောင်သာရွာရွာ၊ကြန့်သာရွာ၊တင်သာရွာ၊ကြောက်ဖူးရွာ၊အရှိစီးရွာနဲ့ဒိုးနွယ်ရွာဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တကြီးရွေဦးနဲ့ကလေးတငယ်တွေအပါအဝင်ဒေသခံကြီးရွာသားတွေဟာတောတောင်မှာပုန်းခိုနေရပြီးတော့တချို့ရဟာစားနပ်ရိက္ခာတွေမရှိတော့ဘူးလို့လည်းဒေတာကံတွေကပြောပါတယ
်ဒေတာကံတွေကအိမ်ကြီးမှာတယောက်ကထိကြပါဦးတိတ်ပါလုံးရလုံးချက်ချင်းညာဒါသူတို့ရဲ့ခွေးတွေကြောက်လို့သူများကိုသူတို့ရန်ကားပြီးလာဆူတာလားစိုက်ပွဲလည်းဒါမရှိပါဘူးသူစစ်တောင်းထိုးပြီးခါမှဝင်ဆူတာလားသူတို့ကလည်းစီစီတို့တော့ထဲတော့နေစားတယ်မသိဘူးသူစီကထဲနေခါမှအိမ်ကိုမီးရှို့တယ်ခုနကချိန်ကလည်းချောင်းသွင်းလည်းဖြစ်ပြန်တယ်ကလေးတွေကလည်းတော့ထဲမှာချမ်းချမ်းအေးအေးနဲ့ထွက်ပြေးနေကြတယ်တချို့ကစားနပ်ရိက္ခာတောင်ထိကြတော့ဘူး
ကလေး PDF တာဝန်ရှိသူတူကတော့သူတို့နဲ့စစ်ကောင်စီတပ်တွေကြားမှာအဲ့ဒီဒေသဝန်ကြီးမှာအပြန်အလှန်တိုက်ပွဲတွေမရှိဘူးလို့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကရေရှင်ရွာမှာလည်းနေအိမ်15လုံးမိရှုဖြစ်စီခံရတယ်လို့ရေရှင်ရွာကတူကအခုလိုပြောပါတယ်
။ရေရှင်ကတော့မင်းအောင်ဝါရှုခံတာ15ရက်လောက်ရှိနေတယ်နဲ့။ဟိုလူရထွက်ပြေးနေပါနဲ့။ဒီရထဲမှာတော့တယောက်ပါမရှိတော့ဘူး။တော့မှာကုန်းကြားလဲဆောင်မပြေဘူးအလိုမျိုး။အဲဒီတော့တောင်ပေါ်လည်းတစ်ခွဲအလိုမျိုးဆက်နေနေအလိုမျိုးခွဲနေမှာစိတ်ကြောင်းထိတ်ချောက်ခါကြောင်ငယ်တင်းချောင်းက300ကျောက်ကနေပြည်ရမှုလေကိုကြောင
်ကလေးမျိုးနယ်တွင်မှာနေနေရှင်လေးနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒါပေမဲ့စကိုင်းတိုင်းအတွင်းကမင်းကင်းနဲ့တပရင်းဘက်မှာတော့စစ်တပ်ကလေရင်နဲ့စာရီချေချနိုင်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီစာရီထဲမှာတော့ PDF တွေကိုလက်မခံနဲ့ရဲရွာကပူပေါင်းတာစီဖို့နဲ့ကြီးရွာတွေကဒါရီကိုမထိန်နိုင်ဘူးဆိုရင်ရွာတွေကိုပြောင်းရွှေ့ပြီးတော့စုစည်းရွာဖြစ်တိဆောက်သွားမယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အခုလိုလေကြောင်းကစာရီချေချတယ်ဆိုတဲ့နဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာမရှိပါဘူးလက်ရှိအဖြစ်တော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကစစ်အင်အားဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်